Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်မလ6ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်မြတ်ပါဒီမနက်ခင်းသတင်းတွေကိုဥဆောင်မှုဝင်နဲ့အတူကြီးညာပေးမှာပါတမရဟောင်းဘယ်ရစ်အိုဘားမားအစိုးရအဖွဲ့ကထောင်လိုင်းရင်နဲ့ပတ်သက်ပြီးအာဏာအလွဲသုံးစားလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးပေးဖို့တမရထရမ့်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ဒီသတင်းပတ်ကိုအမျိုးသမီးများရက်တက်ပတ်အဖြစ်နဲ့ပထမဆုံးကျင်းပဖို့ရှိပါတယ်တရုတ်နိုင်ငံကဒေရုညဉ့်ညမ်းမှုကိုအမြန်ဆုံးဖြေရှင်းပေးမယ်လို့တရုတ်ဝန်ကြီးချုပ်ကကတိပေးလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွေ
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့တက်တေကန်ကတ်ထုတ်ပေးတဲ့နေရာကိုသွားရောက်ကြတဲ့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအဖမ်းခံနေရတာဘာကြောင့်ပါလဲ။
ဒါကြောင့်ပြတ်သန်းတယ်ဆိုလို့ရှိရင်တို့တိုင်းနိုင်ငံမျိုးနဲ့လည်းဒီမှာရောက်မှာတော့တိုင်းတော်မှာတကယ်ပြတ်သန်းကွစာယူယူပြီးမှသွားပါလို့ပြောတာ။ဟိုကျွန်တော်မေဆိုင်မဲဆောက်ပေါ့နော်အဲ့မှာကျွန်တော်ပြတ်သန်း
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကအလုတ်သမားတန်ရာရှိရဲ့ရှင်းလင်းပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ဒေတာတွင်တည်ရန်ဇာတာထုတ်ယူသုံးစွဲမှုစောင့်ကြည့်နေတဲ့ KDNG ကချင်လူမှုကွန်ရက်အဖွဲ့နဲ့ဒီဘူရီရဲ့တီးတန့်တွေ့ဆုံမေးမြန်းခန်းကိုလည်းနားဆင်ကြရမှာပါ။ဒီအစီအစဉ်ဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေရှိပါလေရှင်။အခုရင်ဆုံးတော့ထိတ်တန်းရောက်တနင်္လာနေ့မနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ဦးစံမိုးဝေတို့ကြီးညာပါမယ်ရှင
်။ပြီးခဲ့တဲ့နိုဝင်ဘာသမရရွေးကောက်ပွဲမဲပေးမှုအတွက်ရုရှားကဂျန်ဝင်နှောက်ရှက်တာရှိမရှိစုံစမ်းမှုရဲ့တစိတပိုင်းဖြစ်နေရွေးကောက်ပွဲမတိုင်ခင်မှာသမရဟောင်းဘယ်ရစ်အိုဘားမားအစိုးရအဖွဲ့ကထောင်လိုင်းရင်နဲ့ပတ်သက်ပြီးအာဏာအလွဲသုံးစားလုပ်မှုရှိမရှိစုံစမ်းစစ်ဆေးပေးဖို့ထောင်လိုင်းရင်အဖွဲ့တွေကိုကြီးကြပ်ရတဲ့လွှတ်တော်ကော်မတီကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။နယူးယောက်ပြည်မှာရှိတဲ့ထရမ့်တာဝါကတယ်လီဖုန်းတွေကိုရွေးကောက်ပွဲမတိုင်ခင်တစ်လလောက်အလိုမှာသမ္မတဟောင်းအိုဘားမားအဖွဲ့ကခိုးနှားထောင်ခဲ့တယ်လို့စနေနေ့မှာသမ္မတထရမ့်ကတက်တဲ့အထောက်အထားတစ်စုံတရာမပြဘဲသူ့ရဲ့ Twitter လူမှုကွန်ရက်ကနေတဆင့်ဆွဆွဲရေးသားထားတဲ့အချက်တွေပေါ့ဟာမမှန်ကန်ကြောင်းသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကတုံ့ပြန်ခဲ့တာပါ။အမျိုးသားထောင်လိုင်းကြီးကဟောင်း James Clapper ကတော့အဲ့ဒီချိန်ကသမ္မတလောင်းဖြစ်တဲ့အရွေးကောက်ခံထားရသူကိုဖြစ်စေသူ့ရွေးကောက်ပွဲစီယုံရင်အဖွဲ့ကိုဖြစ်စေအဲ့ဒီအဖွဲ့ကအဖွဲ့ဝင်တစုံတစ်ယောက်ကိုဖြစ်စေသူတို့ရဲ့တယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုခိုးနှားထောင်တာတခုမှမရှိခဲ့ပါဘူးလို့ NBC ရုပ်သံရဲ့တင်းင်းတွေနဲ့ Meet the Press အစီအစဉ်မှာပြောပါတယ်။ဒါပြင်ရွေးကောက်ပွဲမတိုင်ခင်ကရောပြီးတဲ့အချိန်နောက်ပိုင်းမှာပါ Mr. Trump ကိုပြစ်မှတ်ထားတဲ့တယ်လီဖုန်းခိုးနှားထောင်ခွင့်ပြုဖို့အတွက်တရားရုံးရဲ့အမိန့်တစုံတရာလည်းမရှိခဲ့ဘူးလို့ Mr. Clapper ကပြောပါတယ်။အခုလိုသမ္မတ Trump ကသူ့ရဲ့ဖုန်းကိုခိုးနှားထောင်တယ်လို့ဆက်ဆွဲနေတာနဲ့ပတ်သက်ပြီးဘာထောက်ထားရှိတယ်လဲလို့ Democratic Party နဲ့ Republican Party ပါတီနှစ်ရစလုံးကလွှတ်တော်အမတ်တွေကမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်
။ American ပြည်တော်စုပြည်ဝင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်တတ်တဲ့သမ္မတရဲ့အမိန့်ကြေညာချက်အစ်စ်ကိုသမ္မတ Donald Trump ကဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ရပါတယ်။ရင်ကထုတ်ပြန်ခဲ့တဲ့ Trump အစိုးရအဖွဲ့ရဲ့အမိန့်ကိုပြည်ထောင်စုတရားရုံးတရုံးကဟန်တာပိတ်ဆို့ခဲ့တာခံခဲ့ရပါတယ်။မူလကထုတ်ပြန်ခဲ့တဲ့ယာယီပြည်ဝင်ခွင့်ကန့်သတ်ချက်ထဲမှာအမေရိကန်ကိုရွှေ့ပြောင်းအခြေချနေထိုင်ကြမဲ့ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေပါပေမဲ့အခုအစ်စ်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာတော့အီရတ်နိုင်ငံမပါဝင်တော့ဘူးလို့အမေရိကန်သတင်းတွေမှာရေးသားဖော်ပြကြပါတယ်။ကနေဦးဇန်နဝါရီလ29ရက်နေ့ကသမ္မတထရမ့်လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်ခဲ့တဲ့စာရင်းမှာအီရတ်နိုင်ငံသားမကအီရန်၊လီဘီးယား၊ဆိုမာလီယား၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေပါဝင်ခဲ့ပါတယ်။အဲ့ဒီကန့်သတ်တားမြစ်မှုကြောင့်ကမ္ဘာအနှံ့လေဆိပ်တွေမှာအခြေအနေတွေဖျော်ဖျက်ဖြစ်သွားခဲ့ရပြီးလူဝင်မှုကြီးကြပ်ရေးရရှိတဲ့အနေနဲ့ကန့်သတ်ခံရသူတွေထဲမှာအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့် Green Card ကိုင်ဆောင်ထားသူတွေနဲ့ပြည်ဝင်ခွင့်ဗီဇာအတူပြုချက်ရရှိထားပြီးသူတွေပါဝင်နေသလားဆိုတာဝေခွဲမရဖြစ်ခဲ့ကြပါတယ်။တမရရဲ့ယာယီပြည်ဝင်ခွင့်ကန့်တတ်တဲ့အမိန့်ပေါ်ဆိုင်းငံ့လိုက်တဲ့ပြည်တော်စုတရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံးကအတူပြုလက်ခံလိုက်ပြီးဒီအမိန့်ဟာအခြေခံဥပဒေနဲ့ကိုင်းညီမှုရှိရလားဆိုတာကိုစမ်းစစ်နေတယ်လို့သိရပါတယ်။
Britain နိုင်ငံမှာအခုနောက်ပိုင်းတွေ့လာရတဲ့ Islam အကျမ်းဖက်သမားတွေဟာအရင်ကပြစ်မှုတစုံတရာမကျူးလွန်ဘူးသူတွေဖြစ်နေသလိုအသက်လက်ပိုးပြီးငယ်နေတာတွေ့ရတယ်လို့ British သုတေသနဌာနကြီးတစ်ခုဖြစ်တဲ့ Henry Jackson Society အဖွဲ့အစည်းခန်းစာမှာဖော်ပြပါတယ်။တိုက်ခိုက်မှုလုပ်ဖို့စီစဉ်နေတော့နောက်ဆုံးဆင့်လောက်မှာဖြစ်စေအကျမ်းဖက်မှုတစုံတရာမလုပ်ခင်ကလေးမှာဖြစ်စေအဖမ်းခံရသူတွေကိုလေ့လာပြီးထုတ်ပြန်ခဲ့တဲ့အစည်းခန်းစာမှာသူတို့တွေနဲ့ပတ်သက်ပြီးအာဏာပိုင်တွေစီမှာဗမှတ်တမ်းမှမရှိဘဲရုပ်တရက်တွေ့လာရတာမို့ British ထောက်လိုင်းအဖွဲ့အနေနဲ့အကျမ်းဖက်မှုတွေကိုကြိုးပြီးကာကွယ်ဖို့အတွက်မကြိုးစားနိုင်ပဲဖြစ်ခဲ့ရတယ်လို့အစိုးရကန်စာရေးသူ Hannah Stewart ကပြောပါတယ်1998ကနေ2010တွေကာလတွေတုန်းပြည်ရင်းလုံခြုံရေးအတွက်ဖွဲ့ထားတဲ့ British ထောင်လိုင်း MI5 က Islam အကျမ်းဖက်သမား၄ပုံ၃ပုံကျော်ကိုတိနေတာမို့48ရာခိုင်နှုန်းလောက်ကိုမျက်ခြင်မပြတ်စောင့်ကြည့်နိုင်ခဲ့တယ်လို့ပြောပါတယ်ဒါပေမဲ့2017ကနေ2015အတွင်းမှာတော့သူတို့တည်တဲ့အကျန်းဖက်သမားအရေးအတွက်ကထက်ဝက်ကျော်ကျသွားခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်အကျန်းဖက်မှုလုပ်တဲ့ဂျီဟတ်အဖွဲ့ဒါမှမဟုတ်အစွန်းအောက်အဖွဲ့တွေကိုဝင်ရောက်တဲ့အမျိုးသမီးဥယျာဉ်ဟာလည်းပိုးပြီးများလာတယ်လို့အစိုးရကစာမှာရေးသားထားပါတယ်
။ဥရောပနိုင်ငံကြီးကခေါင်းဆောင်၄ဦးဟာ EU ဥရောပသမဂ္ဂရဲ့အနာဂတ်စီရေးအတွက်ဒီကနေ့တင်လင်းလာနေမှာဆွေးနွေးနေကြပါတယ်။တချိန်ထဲမှာပဲဥရောပသမဂ္ဂအဖွဲ့ဆက်လက်တည်ရှိရေးနဲ့ပတ်သက်ပြီးတော့တန်တရားတွေဖြစ်စေတဲ့ပြဿနာမျိုးစုံရင်ဆိုင်ကြုံတွေ့နေကြပါတယ်။ Brexit ဆိုရဲ EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်ခဲ့တာ EU အတွင်းမှာအမျိုးသားဝါဒီတွေကြီးထွားလာနေတာ EU ပေါ်ယုံကြည်မှုနည်းတဲ့သမ္မတ Trump အစိုးရဝါရှင်တန်မှာတက်လာခဲ့ပြီးတဲ့နောက်ပိုင်းအခြေအတင်းညှင်းခုံမှုတွေဖြစ်ပေါ်နေတဲ့ EU အနေနဲ့ရှေ့ဆက်ဘလူးခီးဆက်ကြမလဲဆိုတာကိုဂျာမနီအီတလီစပိန်အစရှိတဲ့နိုင်ငံတွေကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့ပြင်သစ်နိုင်ငံပဲရစ်မြို့စင်ဂျီဘုံဗာဆီလ်နန်တော်မှာပြင်သစ်သမ္မတဖန်ဆွာအော်လန်ကညစာစားပွဲနဲ့တီးခင်းပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်ဒီကိစ္စကမလ25ရက်နေ့ EU ထိပ်သီးညီလာခံအစည်းအဝေးကျင်းပတဲ့ခါမှာထွက်ပေါ်လာဖို့ရှိနေတယ်လို့လာမယ့် EU ညီလာခံဟာဒီအဖွဲ့တီထောင်ဖို့ဖြစ်လာရတဲ့ Rome The Ball သူစာချုပ်အနှစ်60ပြည့်မြောက်တဲ့ကာလနဲ့လည်းတိုက်ဆိုင်နေပါတယ်EU ဥရောပသမဂ္ဂအဖွဲ့ကြီးဟာအလွန်အန္တရာယ်ကြီးမားတဲ့အခြေအနေမှာရောက်ရှိနေပါတယ်။အဖွဲ့ကြီးပြတ်သွားနိုင်တယ်လို့ပြင်သစ်နိုင်ငံတကာဆက်ဆံရေးလေ့လာသုတေသနပြုလုပ်နေတဲ့ Paris အခြေစိုက် French Institute for International Relations အဖွဲ့ကြီးရဲ့သုတေသနပညာရှင် Philippe Moreau de Frages ကသုံးသပ်ပါတယ်။တခြားကျွမ်းကျင်ပညာရှင်တွေနဲ့နိုင်ငံရေးသမားတွေကလည်းအလားတူသုံးသပ်နေကြပါတယ်ခင်ဗျာ။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခမ်းအနားကိုမြှင့်တင်ပေးနိုင်ဖို့အတွက်နိုင်ငံတော်ရဲ့တံပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုရင်ပါဝင်လှုပ်ဆောင်နေပြီးဒီကနေ့မတ်လ6ရက်တနင်္လာနေ့ကနေလာမယ့်တနင်္လာနေ့မတ်လ7ရက်နေ့အထိရသက်တက်တပတ်ကိုအမျိုးသမီးများရသက်တက်တပတ်ဖြစ်နေတက်မှတ်ကျင်းပသွားမှာဖြစ်ပါတယ်။လာမယ့်သတင်းပတ်ထဲမှာမတ်လ10ရက်နေ့ဟာနိုင်ငံတကာအမျိုးသမီးနေ့ပါ။ဒီအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့လက်ရှိနဲ့အနာဂတ်မှာမြန်မာအမျိုးသမီးတွေရဲ့အခြေအနေတိုးတက်လာစေဖို့အတွက်ကြိုးပမ်းမှုတစ်ရက်ဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။ကုလသမဂ္ဂကအကြမ်းမှဒန်းတူညီမျှရေးအတွက်တက်ကရ2030ကိုရာထားတာဖြစ်ပြီး2018ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့အတွက်ကမ္ဘာလုပ်ငန်းခွင်မှာအမျိုးသမီးများရဲ့ကဏ္ဍကို2030မှာမျိုးသားတွေနဲ့တန်းတူရင်ပေါင်တန်းနိုင်စေဖို့အတွက် Women in the Changing World of Work Planet 5050 by 2030ဆိုတဲ့ဆောင်းပုဒ်ကိုပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုရိုင်းလည်းမြန်မာမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးလုပ်ငန်းနယ်ပယ်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသမီးများရသက်တပတ်လှုပ်ရှားမှုကို NLD အစိုးရနဲ့အတူကမ္ဘောဇာအုပ်စုကပူးပေါင်းစီစဉ်လာဖြစ်ပြီးအမျိုးသမီးရေးဆိုင်ရာဆွေးနွေးပွဲတွေအပြင်အမျိုးသမီးစာရေးဆရာမတွေနဲ့အမျိုးသမီးရေးဆိုင်ရာစာအုပ်တွေမှတ်တမ်းရုပ်ရှင်တွေကိုလည်းခင်းကျင်းပြသမှာဖြစ်ပါတယ်။
မတရားအသိမ်းဖြစ်တဲ့ညညွတ်သောအာတန်လွမြောက်ရေးတပ်ဦး ULFA အဖွဲ့ဝင်တပုံးလေးဟာပြင်းထန်တဲ့ဘာသာရေးဝါဒီအဖွဲ့အစည်းရဲ့အဖွဲ့ဝင်တွေကိုအတုံးချပြီးတော့အာတန်ဒေတာအတွင်းအပြစ်မှောက်လုပ်ငန်းတွေလှုပ်ဆောင်နေတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ် UFLA တပုံးလေးဟာထင်ရှားဆိုင်ကဥပဒေစန့်ကျင်သူတွေကိုငှားရမ်းပြီးတော့ဒေတာတွင်အရက်သားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပြင်ပထားပြီးဖောက်ခွဲတိုက်ခိုက်မှုတွေပြုလုပ်ဖို့ရှိတဲ့အကြောင်းသတိပေးချက်ထုတ်ပြန်ထားတယ်လို့အထူးကြီးတပ်ဖွဲ့ညွှန်ကြားရေးမှူး Pavel Pachtachaya ကပြောပါတယ်။ထောက်လိုင်းအဖွဲ့အစည်းတွေကပြည်နယ်ရဲတပ်ဖွဲ့ထံကိုသတိပေးအကြောင်းကြားထားကြောင်းနဲ့လူမျိုးရေးသတင်းရက်ွက်တွေကပြောပါတယ်။ပြည်နယ်ရဲ့မြို့တော် Guwat Hatiha တဘုံတွေရဲ့စက်ကွင်းတွေမှာရှိနေတယ်လို့ဆိုပါတယ်။တဘုံတွေဟာအတန်းပြည်နယ်အထက်ပိုင်းမှာလူတစ်စုဆောင်မှုတွေလှုပ်ဆောင်ခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။
တရုတ်နိုင်ငံမှာလျှက်စစ်တပ်နဲ့အပူဓာတ်ရရှိဖို့အတွက်အကြောင်းမီးသွေးသုံးဆမှုကနေရလာတဲ့မိဂိုမျိုးတွေဆိုင်းလာတဲ့လေရုညဉ့်ဉန်းမှုပြဿနာကိုအများဆုံးဖြေရှင်းပေးဖို့ကြိုးစားမယ်လို့တရုတ်ဝန်ကြီးချုပ်လီကေချန်ကကတိပြုလိုက်ပါတယ်။မိဂိုမျိုးတွေဆိုင်းနေတဲ့ပြဿနာဟာတရုတ်နိုင်ငံရဲ့သဘာဝဝန်းကျင်ဆိုင်ရာပြဿနာတွေထဲမှာထင်လာမြင်သာမှုအရှိဆုံးဖြစ်နေတာမို့ဒါကိုတနင်္လာနေ့နှစ်ပတ်လည်လွှတ်တော်ညီလာခံအဖွဲ့မင်ကွန်းပြောကြရမှာဝန်ကြီးချုပ်ကဦးစားပေးပြီးဖြေရှင်းမယ်အကြောင်းထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။ဆရာကျန်ညီလာခံမကျင်းပါခင်မှာတိုက်ခတ်ခဲ့တဲ့မြောက်လီပင်ကမိဂိုမျိုးတွေကိုဖယ်ရှားပေးခဲ့တာမို့အခုချိန်မှာတော့ကြည်လင်တဲ့ကောင်းခင်များအောက်မှာညီလာခံကိုကျင်းပါနေတာပါ။တရုတ်နိုင်ငံမှာဓာတ်ရုပ်ဆိုင်ရာတွေတိစောက်တာနဲ့အတူအမှိုက်ပုံတွေမိရှိုတာကအစတဘာဝဝန်းကျင်ညင်းနှံမှုကအန္တရာယ်ကြီးတဲ့အဆင့်ရောက်လာတာမို့မြို့နယ်လူထုရဲ့ကန့်ကွက်ဆန္ဒပြမှုတွေတိုးလာနေတယ်လို့လည်း AP သတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ညင်ညမ်းနေတဲ့လေထုအရေးတွေတိုးတက်ကောင်းမှုမို့လူထုမျှော်လင့်ချက်တွေကြီးလာတာမို့အ мян တိုးတက်အောင်လုပ်မယ်လို့ပြောခဲ့တာဖြစ်ပါတယ်။ Direct from Washington The Voice
of America2019ခုနှစ်မတ်လ6ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံထဲကမြန်မာရွှေ့ပြောင်းအလုပ်သမားတွေအဖမ်းဆီးခံနေရတာဘာကြောင့်လဲဆိုတာပြောပြပေးမှာပါရှင်ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာမြေသူမြေဝါဖြစ်ကြောင်းတသက်ခံကတ် CI ကတ်ရဖို့အတွက်ကတ်ထုတ်ပေးတဲ့နေရာကိုသွားရမှာနယ်မြေဖြတ်ကျော်ခွင့်ခွင့်ပြုစာမပါတဲ့အတွက်အဖမ်းဆီးခံရတာတွေရှိနေပါတယ်။ထိုင်းနိုင်ငံအတွင်းကရွှေ့ပြောင်းအလုပ်သမားတွေအနေနဲ့အလုပ်လုပ်ခွင့်ကတ်ရှိထားပြီးမြေသူမြေဝါဖြစ်ကြောင်းတသက်ပြနိုင်တဲ့ CI ကတ်ရဖို့ရှောက်ထားနိုင်ကြတာဖြစ်ပါတယ်။အဖမ်းခံထားရတဲ့မြန်မာအလုပ်သမားတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဘန်ကောက်မြို့ကအလုပ်သမားဆိုင်ရာတန်ရာရှိဟာဒီနေ့တနင်္လာနေ့မှာထိုင်းအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံမှာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလုပ်သမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်ပြားရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်း CI ကတ်ကိုမဟာထိုင်းဒေသအပါဝင်မြန်မာလုပ်သမားအများစုရှိရာနေရာ6ခုမှာမြန်မာအစိုးရတာဝန်ရှိသူတွေကလုပ်ဆောင်ပေးနေတာပါ။မဟာထိုင်ဆိုတဲ့နေရာမှာတော့တနေ့ကိုလူဦးရေထောင်ထဲချပြီး CI ကတ်ကိုလာလုပ်နေကြပြီမဲ့ဒီကတ်ကိုလုပ်ဖို့လာရင်းနဲ့အဖမ်းအစည်းတွေလည်းရှိနေတာမို့အလုပ်သမားတွေအတွက်အခက်အခဲတွေလည်းကြုံနေရပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုပ်သမားတန်ရာရှိဦးမိုးအောင်ခိုင်ကတော့အလုပ်သမားတွေအနေနဲ့တက်ဆိုင်ရာနယ်မြေတွေမှာနယ်မြေဖြတ်တန်းခွင့်ပြုစာတွေတောင်းဖို့အတွက်မသိနားမလည်တဲ့အတွက်အဖမ်းဆီးခံနေရတာဖြစ်တယ်လို့လည်းပြောပြပါတယ်
။မေကျော်ပေါ့နော်မေကျော်ဖြတ်တန်းခွင့်ကြောင်ဖြစ်နေတာအဲ့တော့ကျွန်တော်တို့ကဒီကနေ့လေကျော်ဖြတ်တန်းတယ်ဆိုလို့ရှိရင်တို့ညွန့်နယ်ရုံပေါ့နော်ညွန့်နယ်လူမယုံမှာတော့တိုင်းနိုင်ငံညွန့်နယ်လူမယုံမှာတော့တော်ရုံတော့တကယ်ဖြတ်တန်းခွင့်သာယူယူပြီးမှသွားပါလို့ပြောတာနော်ကော့တောင်းဟိုကျွန်တော်မယ်ဆိုင်မဲဆောက်ပေါ့နော်အဲ့မှာကျွန်တော်ဖြတ်တန်းဖို့သွားမယ်ဆိုရင်တကယ်လေးအဲ့ဒါရှိနေတဲ့ကျွန်တော်တို့ချက်ပေါ့နော်အဲ့ဒါလေးအနိုင်ငံမှာကျွန်တော်စုနှစ်ပြောင်စုနေချိန်မှာတော့ဟိုမဖန်ဆီးဖို့ကျွန်တော်တို့ဒီကတို့ရဲ့သက်ဆိုင်ရဖို့သက်ဆိုင်ရနိုင်ငံရဲ့ထာနာရီဘောနောတနောဟာလုတာလာရှိတယ်သူတို့စွန့်ထားတာလေးပဲရှိတယ
်ဒီလိုအခက်အခဲတွေရှိနေတဲ့အတွက်တနင်္လာနေ့မှာတော့ခိုင်းဆိုးရတာဝန်ရှိသူတွေကို CI ကတ်လှုပ်ဆောင်နေတဲ့ကာလမှာအလို့သမားတွေကိုအခက်အခဲမရှိအောင်လို့စွန့်နှွေးမှုတွေလုပ်သွားမယ်လို့ပြောပါတယ
်တင်းလာနေ့မှာကျွန်တော်မနိုင်ငံအစည်းအဝေးရှိပါတယ်မြန်မာနဲ့တနင်္လာကိုယ်မှာကျွန်တော်ဒီလိုမှာကျွန်တော်ပြန်ပြီးတော့သူနဲ့အဲ့ခိုင်းနိုင်ငံရဲ့ဟိုလောကကဘောနောလောကအကြီးဆုံးကြီးရဲ့နောက်ကျွန်တော်တို့ဟုတ်ဆိုရင်နိုင်ငံသားရေးပါမယ်ဟုတ်ဟိုပါမယ်ထိုင်းပြည်ကြီးပေါ့နော်ဒီလိုဒီလိုကမောင်းဝင်ကြီးတာပါမယ်ကျွန်တော
်မိသူမိဝါဖြစ်ကြောင်းတက်တဲ့ကန်စာအုပ်ဟာထိုင်းနိုင်ငံကထုတ်ပေးတဲ့ပန်းရောင်ကတ်တက်တန်းအတိုင်းဗီဇာရရှိသွားမှာဖြစ်ပြီးဒီအတွက်နေရက်ပြန်အလုပ်သမားတွေအနေနဲ့အထောက်အထားအပြည့်စုံပါမယ်ဆိုရင်ဖမ်းဆီးခံရတာတွေကိုကြုံရတော့မှာမဟုတ်ဘူးလို့ဆိုပါတယ
်ဟာမဖမ်းလို့မရဘူးဗီဇာရှိရတယ်သူမှာဗီဇာရှိသူဗီဇာပြီးထားတဲ့အတွက်ဘောပါမင်းလည်းဒီမှာရှိတဲ့ဗီဇာလည်းရှိတဲ့သူစစ်စစ်ကဘာညာသူအကုန်ကြည့်တာ။အဲတော့ဗီဇာတခါတည်းထုပေး။ထုပေးဖို့ထုတာပေါ့နော်ဥပဒေ။တစ်နှစ်ကျရင်တစ်နှစ်ပေးမယ်လေ။နားလာကျရင်နားလာပေးမှာလေသူ။ဒါပရမအဆင်ပေါ့နော်
။မိသူမိဝါဖြစ်ကြောင်းတက်တေကန်စာအုပ်တွေ computer အချက်လက်အပြည့်စုံရယူထားမှာဖြစ်ပြီးအထူးသဖြင့်မျက်လုံးတွေကိုစကင်ဖတ်ပြီးလက်ဆဲချောင်းရဲ့လက်ပွေတွေကိုလည်းတေးချာစီစစ်ရယူသွားမှာဖြစ်တယ်လို့လည်းပြောပြပါတယ်
။မျက်စိပေါ့နော်မျက်စိတို့လက်ပွေဆိုရင်လည်းခုတည်းမဟုတ်ဘူးပေါ့နော်လက်ဆဲချောင်းတို့ဖတ်နိုင်တယ်ဒါဆိုဒါလေးအကွန်ပျူတာအချက်လက်ရနေတဲ့နောက်ချိန်မှာသူတို့ဒီကျောင်းနိုင်ငံသားတွေအနေနဲ့အချက်လက်ထောက်ထားတယ်ပြည့်စုံသွားတယ်လို့တာမန်နိုင်ငံကတော့ယူယူအကုန်လုံးအဆင်ပြေ
လက်ရှိမှာတော့မိသူမိဝါဖြစ်ကြောင်းတက်တေကန်စာအုပ်ထုတ်ပေးရေးလုပ်ငန်းစဉ်ကိုနေရာ6ခုမှာမလ3ရက်နေ့ကစတင်ပြီးလှုပ်ဆောင်နေခဲ့တယ်လို့အနည်းဆုံး6လထက်မနည်းအချိန်ကာလတတ်မှတ်ပြီးပန်းရောင်ကတ်လှုပ်ထားတဲ့အလို့သမား9သိန်းလုံးရရှိသွားအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင
်။ဒေါ်လာရှိများရှင်1962ခုနှစ်နောက်ပိုင်းတပါတီအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှင်းနေပြီးသားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသစ်တစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ် VOA သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုနိုင်ငံရေးပါတီတွေထူထောင်ဖို့လုံနေချားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်ဒီအစည်းအဝေးမှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါကိုဆွေးနွေးခြင်းတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392382999လေးအီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါလေရှင
်။အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါလေရှင်။အခုမြမအရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။ကချင်ပြည်နယ်အတွင်းကစစ်ပွဲတွေဟာကချင်ဒေသမှာထွက်နေတဲ့ကြောက်စိမ့်နဲ့တခြားတယံဇာတထုတ်ယူတုံဆွဲရည်တွေနဲ့ဆက်ဆက်နေပြီးဖားကန်ဒေသမှာကြောက်စိမ့်တူဖော်ခွင့်ကိုတရားဝင်ခွင့်ပြုထားပေမဲ့ကြောက်တူဖော်ရည်ကုမ္ပဏီတွေဟာမှောင်ခိုလမ်းကြောင်းကတဆင့်တရုတ်နယ်စပ်မှာရောင်းဝယ်နေကြတဲ့အကြောင်းဒေသတွင်းတယံဇာတထုတ်ယူတုံဆွဲမှုစောင့်ကြည့်နေတဲ့ KDNG ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ဝင်ကိုစားကြီးကပြောပါတယ်ကချင်ဒေသကတယံဇာတတွေကိုအလွန်ကျုံထုတ်ယူနေပေမဲ့ဒေသခံတွေကတော့အကျိုးခံစား권မရှိကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ပြန်လည်သုံးသပ်နိုင်ဖို့အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံတဲ့ဝါရှင်တန် DC ခရီးစဉ်အတွင်းမှာကိုစားကြီးကပြောခဲ့တာပါကိုစားကြီးကို VOA ရုံးချုပ်မှာကိုညံဝင်းအောင်ကတီးတန့်တွေ့ဆုံမေးမြန်းထားတာကိုမြမအရေးအစီအစဉ်မှာနှာစင်နိုင်ပါပြီရှင်
ကိုစားကြီးကျွန်တော်တို့ VOA ကိုလာရောက်လည်ပတ်ပြီးတော့အခုလိုမျိုးတီးသန့်အင်တာဗျူးခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျကိုစားကြီးအခုတစ်ခေါက်ပေါ့လေအမေရိကန်လာရောက်တဲ့ခီးစဉ်အတွက်မှာဒီကချင်ပြည်နယ်တိုင်းသားဒေသကဟာလားတယံဇာတနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုဟိုလာရောက်တင်ပြလို့သိရတာပေါ့နော်ဆိုတော့ဘယ်သူတွေနဲ့တွေ့ပြပြီးတော့ဟာလားဘယ်လိုအကြောင်းအရာတွေပြောပြလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ဒီတစ်ခေါက်လာတဲ့အခါတော့American Asuya Thana Bano US State Department ne tui de the security council to the appoint see the but the chu di naingan ye policy di sipo ye policy di cha mat de the chu lu a chan pyu de di congress the ga senate da ne ba no tru ne chu lu tui song ki ma di le shi phit ne de da ba wa tian sa da အရင်အမြင်နဲ့ပြဿနာပြိပခဆက်နွယ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တွားပြောချင်းဖြစ်တာပေါ့နော
်ဟုတ်ကဲ့ပြီးခဲ့တဲ့လပိုင်းတွေကမှဒီမြန်မာနိုင်ငံကိုပေါ့နော်သူသဖြင့်စေကောင်းဆောင်ဟောင်းနေအပါဝင်တချို့ပုဂ္ဂိုလ်တွေကိုဟိုစီးပွားရေးပြစ်ဒဏ်ခံပေးဆို့မှုတွေအပြန်လဲရုပ်သိမ်းလိုက်တာရှိပါတယ်ခင်ဗျဒီဟာဒီနဲ့ဒီကချင်ပြည်နယ်ကတယံဇာတထုတ်ယူသုံးဆွဲမှုကိစ္စတွေနဲ့ကဆက်ဆံမှုရှိနေသလားခင်ဗျဘယ်လိုမျိုးကြောက်အခုလိုမျိုးတင်ပြပြစ်တာပါလဲ
ဟုတ်ကဲ့ပါဒါအများကြီးဆက်ဆက်တယ်ဗောနော်အခုအချိန်ပဲရှိတဲ့ခါဒီအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုမြန်မာနိုင်ငံအပေါ်မှာရုတ်တင်းလိုက်တဲ့အခါမှာသူတို့ရဲ့ဒီမြန်မာနိုင်ငံမှာယင်းနေမြုပ်နှံမှုကတခါတည်းတပြိုင်နက်ဆက်ဆက်သွားတယ်အထူးသဖြင့်အခုအချိန်မှာယင်းနေမြုပ်နှံမဲ့ခါတော့နိုင်ငံတော်တော်များများမှာအမေရိကန်အပါအဝင်တခြားဆက်မှုကုန်ထုတ်လုပ်မှုမှာတိတ်ယင်းနေမြုပ်နှံမှုအခြေအနေမရှိဘူးပထမအဆုံးဒါ extractive industry ဆိုတဲ့ခါတွေးဖို့တဘာဝတန်စားတာကိုထုတ်ယူတဲ့ပိုင်းမှာဇောင်းပေးဖို့အခြေအနေရှိတယ်ဒါကြောင့်မို့ဒါအခုချင်းကတကယ်ကိုအမေရိကန်အစိုးရရဲ့ယင်းနေမြုပ်နှံမှုဟာဒီဟာတန်စားတာထုတ်ယူတုံဆွဲမှုအခြေအနေကိုရင်အားပေးတင်တယ် let she yin chan ye go yin uza pe timala now be nang ye pyatana go yin phi shin ya mla su re ha myanmar nang an apo ma tru ye mo wada cha mat de chain ma tru ye mo wada go be lo lan sin lut mae su re kha the twin sing sa nai bu yan chlo ro a thau ko pyu bu toi chlo ro a la yauk tai tun da bo no
oh myanmar nang ma pi ka de to lo rong a le ha la di kachin athu thapi kachin de ta ma bo no di tan yan za da du pho de long gan de chu go ยาอีย้ายซ้ายท่าได้หายจนจ้าบาเลยเอออกุจิ่งที่เตียนซาตาดูฟอร์มหูดีกากระเจนบ
ีเนี่ยด้วยมาลุนลุนจุจุโกลุนนี่แหละฉินนี่อยู่ชินนี่โดมั้ยล่ะตลอดโกลุนลุนจุจุลุกแต่แม้ดีกรมนี้แต่ตอนกงได้หาเจอและหาไปมากรมนี้แต่ตอนมากงได้กรมนี้เนี่ยผู้ปองมาสัตยันเดียร์ได้ผู้ปองได้ตุลเนยาได้มาได้สินเดียแต่ตอนมากงได้หาดีเปลี่ยนเซตตุลได้ไอ้ยังว่าผู้มาอินอาบังผู้จีดวาระได้สัตยันเดียร์ผู้ปองได้ไอ้เด็กลูกก้อยไอ้เด็กยาเด็กผู้ปองได้นั้นมีดีกรมนี้นั้นมีได้สินมากงได้หาเนี่ยผู้ปองได้หรอกผู้มาอินอาจีได้หาเซตเด็ดไปดูพอระบบดาก็ดีดียันซาตาทุกอยู่ตรงสวยเลยค่ะยายียาไซเยมาติดที่ยอมมุมชีบุเด็ดตุ่ยมาจ้าบัวโคชิงันโอเค
โอเคไอ้ดีดูโลยาเดียดีเตียนซาตาดีก้าวดีก้าวเบลันจังวันนี้เบนังงั้งกูยาวตัวรามอยู่เลย
โอเคดีไอ้ยังก้าวเนี่ยเบกุนบาดีกิซากาโรจโรรูยันมาในงั้งก็เอ็งมาตันมาแต่บ่าวดียันซาตาทุกอยู่ตรงสวยบัวชีนุ่ยปมาชกทุยเลยค่ะดีสีเลยจโรเนี่ยดีฮากูเปียวเปียวเช่นเลยတရားဝင်တရားမဝင်ဆိုရခါနိုင်ငံတကာမှာတော့တရားဝင်ဆိုရအစိုးရခွင့်မပြုလို့ရှိရင်ပါမစ်မပေးလို့ရှိရင်တရားမဝင်လို့ဆိုလို့ရတယ်မြန်မာနိုင်ငံမှာတရားဝင်ကုမ္ပဏီတွေလည်းသူတို့လည်းအားလုံးကအင်ပိုရီယမ်မှာတွားတင်နေမှာမဟုတ်ဘူးတရုတ်ပြည်နယ်ဆက်မှာတရားဝင်ကုမ္ပဏီတွေလည်းဒီအကြီးအကဲတွေနဲ့သူတို့အပေးအယူဒါလည်းမဟုတ်လုပ်ယူမှာတွားရခါဒါတဖက်မှာအဖြစ်နဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့အများကြီးဆက်ဆက်တွားရတာပြည်နယ်မှာရှိတဲ့လူတွေပဲတာမန်လူတွေပဲအဲဒီပိုင်ဆိုင်ခွင့်ကိုမရှိတာစီမံခန့်ခွဲဖိုက်ခွင့်ကိုဒီရောင်းဝယ်ဖောက်ကားပိုင်ခွင့်လက်ဝယ်ထားရှိမှုကိုဥပဒေအရေးယူလို့ရတယ်တကယ်ကိုဘဟုကလွတ်လိုက်တဲ့ပါမစ်ပေးလိုက်တဲ့လူတွေကအချင်းပြစ်တရားဝင်လို့လုပ်လို့ရတယ်ဒါပေမဲ့တရားဝင်ဆိုပေမဲ့လည်းသူတို့လည်းအားလုံးကတရားဝင်ပြန်မအင်ပိုရီယာမှာပြမအတိုင်းပြည်အတွက်အကျိုးအတွက်ဒီအခွင့်ဘန်ဒါကိုထည့်ယူတုံဆွဲတဲ့ဟာမဟုတ်ဘူးသူတို့လည်းအဲ့ဒီလမ်းကြောင်းနဲ့ပဲသူတို့လည်းနားလည်မှုနဲ့တရုတ်ပြည်ဘက်ကိုရောင်းမအစိုးရကိုအခွင့်မပေးဘဲနဲ့ရောင်းတဲ့ဟာဝင်ဝင်သူတို့ဟာဒီတူချင်းရဲ့ဝင်ွေပိုကောင်းတယ်မို့ဒါကြောင့်မို့ဘဒုအတွက်မှအကျိုးမရှိတဲ့အခြေအနေမှာဖြစ်သွားတော့ဘောနော်ဒါအင်မတန်မှရှုပ်ထွေးတဲ့တရေဝင်နဲ့တရေမဝင်ဆိုရခါဘောနော်ဒီကျောက်စင်းကိစ္စတွေရောချာတရားဇာတာကိစ္စတွေရောတစ်ကိစ္စတွေရောအားလုံးကအပေးအယူဌာနဆိုင်ရာကအစစစ်တပ်ကအစအားလုံးပေါ်အဖွဲ့အစည်းကအစအားလုံးပါဝင်မှတဲ့တဘာဝတရားဇာတာကတတော်ကိုရှုပ်ထွေးတဲ့အနေအထားမှာဖြစ်နေ
ဒီဒေသခံတာဝန်ရှိတဲ့အာဏာပိုင်တွေရောဟလာဒီကုမ္ပဏီပိုင်တွေရောကပေါင်းပြီးတော့ဟိုတချို့ကိစ္စတွေမှာတရားမဝင်လုပ်နေတယ်ဆိုတော့သတင်းတွေလည်းထွက်ပေါ်တာရှိပါတယ်ဥပမာနောက်တစ်ခုကဒက်နိတ်ကင်တိုင်းသားခေါင်းဆောင်တချို့ကလည်းဒီလုပ်ငန်းမှာပါဝင်ပတ်သက်နေတယ်ဆိုတာလည်းကျွန်တော်ကြားတယ်ဘယ်လိုမျိုးတရားတွေကပတ်သက်ဆက်နွယ်မှုရှိပါလဲ
အတိတ်ကဟုတ်တယ်ဒီခဏပြောတဲ့ပြဿနာကအကြီးဆုံးအင်ရှင်လုပ်တဲ့ဟာတော့ဒါဘခိုကနဲ့ခွင့်ပြုချက်လုပ်ထားတဲ့ကုမ္ပဏီကြီးကအကြီးဆုံးမနော်ဘယ်ဖွဲ့ပဲဖြစ်ဖြစ်လက်နက်ကင်နဲ့ဖွဲ့ဖြစ်ဖြစ်လက်နက်မကင်နဲ့ဖြစ်ဖြစ်အတိတ်ကကုမ္ပဏီကနဲ့ပါမစ်ပေးထားတာဟာပါဝါအမြင့်ဆုံးပေါ့အခုပြောမဆိုလို့ဥပမာအတိတ်ကပြောမဆိုမြတ်ရမုံကုမ္ပဏီတို့ပါတော့ပေါ့နော်လင်းလက်ဝင်းတို့အခုခေါ်တဲ့ရေမစေးချာတဲ့သူကိုပြစ်တတ်တဲ့အဲဒီလုံချုံရဲတာဝန်ယူတဲ့စစ်တပ်ကပြစ်တတ်တဲ့ဟာမျိုးအဲမျိုးကုမ္ပဏီကအင်မတန်မှပါဝါရှိတဲ့ကုမ္ပဏီတွေဖြစ်တယ်အထဲမှာရှုပ်ထွေးတဲ့ဟာတွေအများကြီးရှိတာပေါ့နော်ဒီ
အဲ့တော့အခုပြောသွားတဲ့အထဲမှာပါတဲ့ဒီကုမ္ပဏီခုနကကိုစာကြီးပြောသွားတဲ့ကုမ္ပဏီတွေကလေသူတို့ရဲ့နောက်ွယ်မှာဒီမြန်မာတပ်မတော်ပေါ့စစ်တပ်ရဲ့အကြီးအကဲတွေနဲ့ဟာလာပတ်သက်ဆွနေမှုတွေရှိနေတာ
ပါဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာ holding company ဆိုတဲ့အကျိုးသူဥပိုင်ကုမ္ပဏီတွေကအများစုကအရင်တုန်းကဒီစစ်တပ်အစိုးရခစ်မာထူထောင်ထားတဲ့ခါသူတို့ကရခိုင်နှုန်းအများစုကသူတို့ရဲ့ဥပိုင် limited တွေဖြစ်နေတယ်။နောက်ပြီးတချို့ကြံတဲ့ခါလဲသူတို့နဲ့ဆက်ဆက်တဲ့အဲဒီစီးပွားရေးလုပ်ငန်းရှင်ကုမ္ပဏီတွေပေါ့နော်ဒီရဲ့အကြီးစားတပ်ထုတွင်းကုမ္ပဏီတွေဒါဆိုရင်အများကြီးသူတို့နဲ့ဆက်ဆက်တဲ့ခါရှိတာပေါ့တော့ဒါကြောင့်မို့ဒီဟာကာကွယ်ဖို့အတွက်ကအင်မတန်အရေးကြီးတယ်ဖက်ကနခခန
ที่เสด็จเนี่ยยืนในตรงช่วงยืนอยู่ในขาเนี่ยที่ตามมันยืนเสียเก่าในขาที่ตัวรูปมาปิดตัดปุ๊บมาเตะซ้งแล้วดูจิ้นผิวมาเตะซ้งแล้วดูหาขณะพิจารณาอะไรอะไรมีอะไรเสร็จสัตว์ตาบอดที่ไปงั้นกูรู้ฮัลโหลแต่ยังจะถ้าเขาอยู่ตรงส่วนหูเดียวอีกแต่ว่าป้องกันเจ็บบ่อย่าดีรู้ว่าสาวบ่เป็นรูมีโซจูเรนยินเสียงอะไรสิเลยก็จิ้นผิวเนี่ยมั้ง
ที่กิจการในปัตติบะแต่ภาวะที่อันซาตะกูซีเมกันเมซีสินิมจะทุกอยู่ตรงสวยแต่ตัวจมูกแต่ภาวะที่อันซาตะก็อุ้มมาเจ้าสิงเชิงตัวตัวขับอย่างนี้ในกลุ่มตัวอะไรแต่ภาวะป้าวุ่นจินสายาสุรุชินอิมตันนั้นมีในตาวนี่ก็เลละงาละเราส่วนใช้วันในพิจกงเลยเราบีมีช่องอินไออูรู้ช่องกูชีเลยแต่เพื่อเยี่ยผิวท่าดูแบบคู่ตระกูลเชนิสุเรยีทุยยันโมดีขณะมูรุยมาสุรุชินยีจีเลย ที่พักการเมืองกูเยี่ยวนมูเนี่ยนับเป็นมาจิ้นผิวราคามูรุยมาสูงขณะขณะเดินเที่ยวมาตีเดียดได้ที่จิ้นผิวมามีผิวมาลู่เตะราคาที่พิจารณาอาจจะมาส่งตัวว่าป้าวุ่นเฉียนเพี้ยสีเดิมแต่ปีนี้แม่ลู่มูเย่พิจารณาเนี่ยมีอาชีพปูเลยนะตุ้ยเสียแต่มูเย่เสวะก็อาซาบอนอดีลองก็ซาก็อาซาลิงมูสัญญาดีจูรุนมูก็อาซาขณะขณะเต็มเลยเพราะว่าที่เก็บกูปิดมูเนี่ยยินสายเนี่ยอะไรหาตัวก็เชนิสูเรเอเชนิพิจารณาแต่ปีนี้ที่แบบดี พิจารณาปฏิบัติข้าสุเรียผู้ด้วยมาดีคุณมีอาชีพมีอันกูเจ้าเสียงเนี่ยแต่ภาวะที่อันซาได้อาชีพมีอันก็อาชีพเกี่ยดีฮะอารมณ์บ่อาชีพเกี่ยสุราอารมณ์อาชีพเกี่ยเนี่ยสัตว์เดียร์ฮะจารอที่อะไรก้าวไปบ่อะไรก็ขณะขณะที่ปีนุสิตเดียร์มีอาชีพสัตว์แต่ปฏิบัติข้าพิจารณาเสียเดียร์ฮะเดียร์จอมยัดทุกลูกบ่อตัวเนี่ยตัวรักกูสัตว์เนี่ยเดียร์ฮะเดียร์บ่อพิจารณาตัวมีอะไรสุเรียจอมวุ่นจุนติมพิจารณาว่านะ
โอเคแล้วกูปีน ဲ့စစ်ပွဲတွေဟာဘယ်လိုဆက်ဆက်မှုရှိနေတာမို့လို့လဲခင်ဗျ
အများကြီးဆက်ဆက်တဲ့ဆိုတဲ့အထက်ပါတာတခြားပြဿနာဖြစ်လာရတဲ့အကြောင်းရင်းကအသက်ပွဲဖြစ်လာရတဲ့အကြောင်းရင်းအများကြီးရှိတယ်အဲ့ထဲမှာဒါကတခုတကယ်ကိုအကြီးမားဆုံးအကြောင်းပြချက်ပေါ်တော့ပြောလို့ဆိုရင်ဒါလည်းတခုအပါဝင်ဖြစ်တဲ့ဒီကြောက်စင်းကိစ္စတဘာဝကျန်စာတထုတ်ယူမှုဒုံဆွဲမှုဟာဒါအတိတ်အဖြစ်ဒီကျွန်တော်တို့ပြည်ထောင်စုဆိုတဲ့အနာမည်ခံနေဖြစ်နေတော့ကဒါဖက်ဒရယ်စီမံခန့်ခွဲရေးတဘာဝကျန်စာတကိုဟိုဒီပိုင်ဆိုင်ခွင့်ရယ်စီမံခန့်ခွဲပိုင်ခွင့်ရအခွန်ပန်းတာခွဲဝဲတုံးဆွဲခွင့်ကဘာမှမရှိဘဟုထိ ंछ ုံမှုစနစ်အောက်မှာပဲဖြစ်တဲ့အချိန်မှာကြောက်ဒါတော့အများကြီးကိုပြက်တာကိုဖြစ်ပေါ်စေတဲ့အပိုင်းကိုဒါအုတ်ချုပ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့စီမံခန့်ခွဲမှုမှာပြည်ထောင်စုကအခြေမခံပဲနဲ့အားလုံးကဒီဘဟုနဲ့လုပ်တဲ့အတွေ့အကြုံကိုဒါတတ်တော့ကိုပြည်ပခါကိုဖန်တီးရရောက်ရမှာနော်ဒီကိစ္စနဲ့ပတ်သက်ပြီ
းဒီတယံဇာတကချင်းပြည်မှာထုတ်ယူတုံးဆွဲမှုကကချင်းဒေသခံတွေရောအကျိုးခံစားခွင့်မရဘူးလားခဏအခုလောလောဆယ်မှာ
ခြုံပေးပြောမယ်လို့ဆိုရင်တတော်ကိုတာအချိုးနေတယ်လို့ပြောရမယ်ကချင်ဒေတာတမကပုံမှာပြည်တပြည်လုံးကအချိုးခန်းစားခွင့်တိမရှိတဲ့အပိုင်းမှာရှိတယ်တရားဘောအာဒီရေမစဲကောက်တာတော့အငေစားအာချုပ်စင်းလုပ်ငန်းလုပ်တဲ့ဟာဒီပွဲစားလုပ်မှနည်းနည်းဂျန်ဂျန်မယ်တကယ်အချိုးခန်းစားခွင့်ကိုလုံးဝမရှိတော့ချုပ်စင်းထဲမှာဒီအစင် Greek ABC စု D T တမထားရခရှိတယ်အင်းရဲ့ပြည်ဒီအရေးအချင်းရှိတဲ့ကျောက်စင်းအရေးအသွေးရှိတဲ့ကျောက်စင်းကကချင်ပြည်နယ်မှာတည်ယူဖို့ဆောင်ခွင့်ရောင်းဝယ်ဖောက်ကားပိုင်ခွင့်မရှိဘူးဖမ်းလို့ရတယ်အချင်းပြည်ဒါဆိုပြည်နေထဲမှာရှိတဲ့လူကကျောက်စင်းထွက်တဲ့နေရာထဲမှာရှိတဲ့လူတွေကတခိုးတကိတ်ကိုတရားမဝင်တဲ့ဟာဒါအထူမတစ်ဖြစ်သွားတာဘလို့ဒီအပိုင်းကဘဟုကခွင့်ပြုလိုက်တဲ့ဟာပဲအားလုံးကဒီတည်ယူဖို့ဆောင်ခွင့်ရှိတယ်နေပြည်တော်အင်ပီရီယာမှာပဲလုပ်ယူခွင့်ရှိတယ်တရားကတရားဝင်တကိတ်အကျိုးမရှိအောင်လုပ်ထားတဲ့အပိုင်းအဲ့ဒါတကယ်ကိုလက်ရှိရဲ့ဖွဲ့စည်းပုံချခံဥပဒေအရပေါ့နော်
။ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကိုစားကြီးနေနဲ့အကြံပေးချင်ပါလဲ
။ဟုတ်ကဲ့ကျွန်တော်ဒီအပိုင်းနဲ့တဘာဝတရားစာတာနဲ့ပတ်သက်ပြီးမှကျွန်တော်တို့ဒီအခုကအင်မတန်မှအရေးကြီးတဲ့ငင်းချမ်းကြီးဆွေးနွေးတဲ့အချိန်နိုင်ငံရဲ့ဒေါအောင်ဆန်းစုကြည်ရဲ့လည်းနိုင်ငံရေးဆွေးနွေးဖို့အတွက်ငင်းချမ်းကြီးကိုဟိုပြုတ်လုတဲ့အချိန်မှာဆွေးရတက်လက်ထမှာဒါတဘာဝတရားစာတာကိုစီးမဲ့ကမ်းမဲ့ပြဿနာကိုပုံမူကြီးထွားစေတဲ့ဟာတော့အရာကြီးရက်ဆိုင်ထားတာကအကောင်းဆုံးပဲဆိုရခါကျွန်တော်ပြောချင်တယ်နောက်ပဲမှဒီတဘာဝတရားစာတာအရင်နှစ်မြင့်ထုတ်ယူတုံးဆွဲမှုနဲ့ပတ်သက်ပြီးပြည်ထောင်စုကိုဖက်ဒရယ်ကိုအခြေခံပြီးနာဖက်ဒရယ်စီမံခန့်ခွဲပိုင်ခွင့်ပိုင်ဆိုင်ခွင့်အဲဒီအရဘတော့အခွင့်ဘန္တာခွဲပဲတုံးဆွဲပိုင်ခွင့်ဒီအခွင့်ဘန္တာကိုကုပြည်နယ်ကုနေရမှာပညာရေးကျန်းမာရေးအတွက်အစ်မြင့်အောင်ပြောထုတ်ယူတုံးဆွဲမယ်ဆိုတဲ့အပိုင်းကိုအများကြီးစဉ်းစားလို့ရှိရင်ကရေရှည်တည်တန့်ခိုင်မြဲတဲ့ငင်းချမ်းရေးရရှိတီမတန်ခိုင်မြဲတဲ့ဖွင့်ဖြူရေးကိုအများကြီးလုပ်ယူနိုင်တယ်ဆိုတဲ့အခါ policy ဘိုင်းကိုအများကြီးစဉ်းစားခိုင်းစေချင်တယ်ပေါ့နော်ကျွန်တော်အနေနဲ့
ဟုတ်ကဲ့ပါကျေးဇူးအကြီးဆုံးတင်ပ
ါမြန်မာရွေးဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American တိုင်းရဲ့မနေ့9နာရီထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကတော့
မလာတရနေ့ကပြည်တော်စုလွတ်တော်ဟာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်လုံခြုံမှုကိုကာကွယ်ပေးဥပဒေကြမ်းဆိုတာကိုအတည်ပြုပေးခဲ့ပါတယ်ဒီဥပဒေဟာအလွန်ထူးခြားပြီး
ပြည်သူတွေကိုလှုပ်ချင်တယ်လို့လှုပ်တဲ့ဥပဒေမဲ့ပြုကျင့်မှုတွေခေတ်ကုန်တော့မှာလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကိုနားဆင်ရမှာပါဒီစီစဉ်တွေထဲကမှအခုအရင်ဆုံးမအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
VOA ရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောရေးပေးမှာပါ။သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုတ်နဲ့လည်းမြစ်တာဒေလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့သဘောကျလို့ပါဆိုပြီးတော့စာရေးလာကြတဲ့သောရရှင်တွေရဲ့အစားအသောက်လေးတွေကိုပြောပြပေးကြပါမယ်။နေနိုင်ဆိုတဲ့သောရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်။ခင်မာကြီးကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်။ရှင်းတင်ရှိတိုက်တဲ့သတင်းဌာနတစ်ခုဖြစ်ပါတယ်။ VOA အောင်မြင်ပါစေဆိုပြီးဆူတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။မြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုအရင်သောရရှင်တွေကိုနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖျော်ဖြေပေးပါအောင်မယ်ရှင်။ American နာမည်ကျော်ဝါရင် Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ချက်မြောက်တေးတက်ပြားThis house is not for sale တေးတပြားရဲ့တေးစီရီခေါင်းစဉ်တစ်ချင် This house is not for sale ဆိုတဲ့တစ်ချင်နဲ့ဖြောပြေးပေးကြပါတယ်။ဒီအိမ်ကရောင်းရံမဟုတ်ပါလို့အဓိပ္ပာယ်ရပါတယ်။ဒီတေးတပြားကသူတို့အဖွဲ့အတွက်သူတို့ရဲ့ lead guitar သမား Richie Sambora မပါဘဲနဲ့ထွက်တဲ့ပထမအဦးဆုံးတေးတပြားပါ။ပြီးတော့သူတို့ရဲ့ lead guitar သမားအသစ်ဖြစ်တဲ့ Phil X ပထမအဦးဆုံးပါဝင်တီးခတ်ပေးတဲ့တေးတပြားလည်းဖြစ်ပါတယ်။ဒီတေးတပြားခေါင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါတချင်းကဂုံသိခါပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းနဲ့မှာပါတဲ့ These four walls have got a story to tell ဒီနေရာလေးပတ်မှာပြောစရာတွေများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးဦးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်သူတို့အဖွဲ့ပြီးခဲ့တဲ့3နှစ်အတွင်းမှာဖျက်တမ်းကျော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးနီးကပ်လာကြတာတွေကိုဒီတချင်းနဲ့မှာတွေ့ရပါတယ်This heart, this soul, this house is not for sale. ဒီတခြင်းဒီဝိညာဉ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဆိုပါတယ်။ဒီတေးတပြားကဘီလ်ဘော့အကောင်ဆုံးတေးတပြား200ဆင်းမှာနံပါတ်1ထိရောက်တာကြောင့် Bon Jovi အဖွဲ့ရဲ့ထွက်ပြီးသမျှအခွေတွေအကောင်ဆုံးတေးတပြားနံပါတ်1ဖြစ်တဲ့6ချက်မြောက်တပြားဖြစ်ပါတယ်။ပြီးတော့အခုလိုမျိုးအကောင်ဆုံးတေးတပြားဆင်းဝင်တဲ့နေရာမှာလည်းသူ့နောက်ဆုံးထွက်တဲ့တေးတပြား၄ချက်လုံးအခုတေးတပြားအပါဝင်ဇက်တိုက်ပဲနံပါတ်1ချိန်တာပါ။ကဲဒီတေးတပြားရဲ့အရင်ဆုံးထွက်တဲ့တခြင်းလည်းဖြစ်နောက်ပြီးတော့တေးတပြားခေါင်းစဉ်တခြင်းနာမည်လည်းဖြစ်တဲ့ This house is not for sale ကိုနားဆင်ကြည့်ပါအောင်နော်
Sale. I said each stone and I hammered each nail. These houses not for sale. When ကျော်ပြည့်တည်ဆွထားတဲ့ This House is Not For Sale ကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့အပတ်တွင်မှာမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့သတင်းတင်ဆက်ပေးခဲ့တာမှာဒီကိစ္စနဲ့ပတ်သက်လို့သောရရှင်တွေတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ရေးလာကြတာကိုပြောပြပေးခြင်းပါတယ်။သတင်းကတော့ဗိုလ်ချုပ်ကြီးဟောင်သူရဦးရှင်မဲဦးဆောင်နေတဲ့ပြည်အောင်စုလွှတ်တော်ဥရေရေးရနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥရေနဲ့ညီညွတ်မှုမရှိဘဲနဲ့ဖွဲ့စည်းထားတာမလို့ကော်မရှင်ကိုအခုတက်တမ်းမတိုးသင့်ပါဘူးဆိုပြီးတော့တက်မတော်သားကိုယ်စားလှယ်တွေကထောက်ပြပြီးတော့ကန့်ကွက်လိုက်ကြတာပါဒီသတင်းနဲ့ပတ်သက်ပြီးတော့တော်ရရှင်တွေဘယ်လိုထင်တယ်လဲဆိုတာအခုဆက်ပြီးတော့ပြောပြပေးပါမယ်နော်ငွေမိုးသိန်းဆိုတဲ့ Facebook ပေါ်ကတော်ရရှင်ကဖွဲ့စည်းပုံအခြေခံဥရေကိုလိုက်နာလေးစားရပါမယ်လို့သူရဲ့အမြင်ကိုအခုလိုပြောလာပါတယ
်နိုင်ငံတကာနိုင်ငံနဲ့တနိုင်ငံဟာဖွဲ့စည်းပုံအခြေခံတွေမတူကြပါဘဲတူညီနိုင်တူညီသင့်တဲ့အရာတွေကတော့ရှိပြီးသားပါအဲ့ဒါကတော့ဖွဲ့စည်းပုံဥပဒေကိုလေးစားလိုက်နာသင့်ခြင်းပါခုတော့အဲ့လိုမျိုးမဟုတ်တဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုနောက်ကျောခိုင်းပြီးတော့ပါတီအင်အားနဲ့ဆန့်ကျင်ဘက်လုပ်နေတာကိုအားလုံးမြင်တဲ့အတိုင်းပါပဲအဲ့တော့ဒေါ်စုကိုစကားတစ်ခွန်းလောက်မေးချင်ပါတယ်အန်ဂျီကပြောပြောနေတဲ့ဒီမိုကရေစီစနစ်ကိုသွားတဲ့အခါတပါတီစနစ်နဲ့သွားမှာလားဖွဲ့စည်းပုံကိုအခြေခံပြီးတော့သွားမှာလားဘယ်ပုံဘယ်နည်းနဲ့သွားမှာပါလဲဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာလေးစားရပါမယ်လို့သရရှင်ငွေမိုးသိန်းပြောနေပေမဲ့လဲတန်းလွင်ဆိုတဲ့ Facebook ပရိသတ်ကတော့ပြည်သူကိုယ်စားလှယ်တွေနဲ့ရေးဆွဲထားတာမဟုတ်လို့2008ဖွဲ့စည်းပုံကိုပြင်ဆင်မှရမယ်လို့ပြောလာပါတယ
်2008ဖွဲ့စည်းပုံဆိုတာပြည်သူကိုယ်စားလှယ်တွေနဲ့ရေးဆွဲထားတာမဟုတ်ဘူးလေစစ်ဆေးရလက်ထက်ကခေါ်ရင်လာခိုင်းတာလို့ခံမပြောနဲ့ဆိုတဲ့လူတွေနဲ့စစ်ဆေးရကသူတို့စိတ်ချရေးဆွဲထားတဲ့ဥပဒေလေပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူအစိုးရကပြည်သူလူထုအကျိုးရှိမဲ့ဥပဒေတွေနဲ့အစားထိုးပြင်ဆင်ရမှာပါပဲ။ဒါကိုကန့်ကွက်တဲ့သူတွေကတော့သူ့အပါရီနဲ့စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်မှာဆိုလို့ကာဝယ်နေတာလို့ထင်ပါတယ်
။သရရှင်ဝင်းအောင်ကလည်းနိုင်ငံသွားနေတဲ့လမ်းကြောင်းနဲ့ကိုက်ညင်မှုရှိတဲ့အခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့သူ့ရဲ့အမြင်ကိုခုလိုဆိုလာပါတယ်ရှင်။
တိုင်းပြည်ဒီပြည်မှာဒီမိုကရေစီလမ်းစဉ်ကျင့်သုံးတော့မယ်ဆိုရင်အဓိကအရေးကြီးဆုံးကအခြေခံဥပဒေပြင်ဆင်ဖို့ပါ။အဲ့ဒီကိစ္စကိုလက်ရှိအစိုးရအဖွဲ့အစည်းတက်မရော်တိုင်းရင်းသားအဖွဲ့အစည်းပြည်သူလူထုအားလုံးတညီတညွတ်ထက်ပေါင်းစည်းမှသာဒီမိုကရေစီဆိုတဲ့နိုင်ငံတော်သစ်စီကိုရောက်နိုင်မယ်လို့ကျွန်တော်မြန်မာပြည်သားတဦးအနေနဲ့အသိပေးပြောကြားချင်ပါတယ်ဗျာ
။ဒါကတော့တော်ရရှင်နေဒီ2008အဖွဲ့အစည်းပုံအခြေခံဥပဒေကိုပြင်သင်လားဆက်ပြီးတော့ထားရှိသင်လားသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုပြောသွားတာပါနော်။ Facebook ပေါ်ကတော့ရရှင်မြင့်သိန်းဦးကသူစဉ်းစားမိတဲ့အပိုင်းကထောက်ပြပါရယ်။အများနဲ့မတူတဲ့ရှုထောင့်ကပြောထားတာမလို့အစိတ်ဝင်စားစရာကောင်းပါရဲ့ရှင်
။လွှတ်တော်ဆိုတာပြည်သူလူထုရွေးချယ်ထားသူတွေသာထိုင်ရမယ့်နေရာမှာတနက်ခါထုတ်ပြီးသူတို့စိတ်ကြရေးတဲ့ဖွဲ့စည်းပုံကိုခုတုံးလုပ်ပြီးဝင်ထိုင်နေတဲ့သူတွေကတော့အမြဲကန့်လန့်တိုက်နေမှာပါ။အခုကိစ္စကဖွဲ့စည်းပုံနဲ့ညီပါတယ်။ဘာကြောင့်လဲဆိုရင်ပြည်သူနဲ့မျိုးသားပေါင်းမှပြည်တော်စုလွှတ်တော်ဖြစ်တာကြောင့်ပြည်သူနဲ့မျိုးသားလွတ်တော်မှာလုပ်ပိုင်ခွင့်ရှိတာကိုပြည်ထောင်စုကအလိုလျောက်လုပ်ခွင့်ရှိတဲ့သဘောပါပဲ
။အငြိမ်းစားစစ်မှုထမ်းဟောင်းတူပါဆိုတဲ့သောရရှင်ကတော့ဒီကော်မရှင်ကအတိုင်းပြည်အတွက်အကျိုးရှိမှာပါလို့သူရဲ့အပြုသဘောဆောင်တဲ့အမြင်ကိုပြောပါရယ်
။သူရဦးရွှေမန်ကော်မရှင်ကဆက်ရှိနေသေးရင်တိုင်းပြည်နဲ့နိုင်ငံသားပဲဖြစ်ဖြစ်အစိုးရနဲ့ပြည်ထောင်စုလွတ်တော်အတွက်ပဲဖြစ်ဖြစ်တခုခုတော့အကျိုးရှိအောင်သူ့အနေနဲ့ဆောင်ရွက်လိမ့်မယ်လို့ယုံကြည်ပါရယ်။သူ့မှာမြင်မာတဲ့အတွေးခေါ်နဲ့အရေးချင်းရှိတယ်လို့ယုံကြည်ပါရယ်။
တော်ရရှင်ကွမ်ဆန်ကတော့ဒီဥရေရေးရနဲ့အထူးကိစ္စရများလေးလာသုံးသက်ရေးကော်မရှင်ဆိုတာဘလို့လုပ်ငန်းတွေကိုကင်တွယ်မှာလဲသူအတွေ့ရကြက်နေပုံကိုပြောလာပါတယ်ရှင
်မြန်မာစကလုံးတွေကိုအဓိပ္ပာယ်ဖွင့်ဆိုခြင်းတလို့ဖွင့်ဆိုပြီးအမျိုးမျိုးယူဆလို့ရတာကြောင့်ရှုပ်ထွေးနေတာပါပြည်တော်စုလွှတ်တော်ဥရေရေးရနဲ့အထူးကိစ္စရများလေးလာသုံးသက်ရေးကော်မရှင်ဆိုပြီးဖွဲ့ထားတယ်ဆိုရင်အထူးကိစ္စဆိုတဲ့စကားရရဲ့အဓိပ္ပာယ်ကဥပဒေရေးရနဲ့လဲဆိုင်မယ်အထူးလဲဖြစ်ရမယ်ဆိုတဲ့သဘောဒါဆိုရင်လွှတ်တော်ရဲ့ဆောင်ရွက်ချက်တွေမှာအထူးကိစ္စမျိုးပါလာရင်အဲ့ဒီအဖွဲ့ကလီလာမဲသုံးသက်မဲဆိုပြီးဥပဒေတော်အတိပြုပြဋ္ဌာန်းပေးလို့တော့မရဘူးထင်ပါတယ်အကြံပေးပုံစံမျိုးလား
လိုအပ်ချက်အရသမရနယ်လွှတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းတွေကတည်တံ့ဖွဲ့စည်းထားခြင်းမျိုးလားဆိုတာဖွဲ့စည်းပုံခုံရုံးဆုံးဖြတ်ချက်ကြားမှာသိနိုင်မယ်ထင်ပါတယ်
။ဒါကတော့ဗိုလ်ချုပ်ကြီးဟောင်းသူရဦးရှင်မြန်ဦးဆောင်တဲ့ကော်မရှင်တက်တန်းတို့ဖို့ကန့်ကွက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တော်ရရှင်နေသူတို့ရဲ့ထင်မြင်ယူဆချက်တွေကို VOA Facebook စာမျက်နှာမှာလာပြီးတော့ပုံမွင့်လင်းလင်းရေးလာကြတာတွေပါ။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ထပ်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambies News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုဆက်ပြီးတော့မြန်မာဒေသသရရှင်နေအတွက်မြန်မာနိုင်ငံမှာအခုခေတ်စားနေတဲ့တချင်းတလေတပုတ်နဲ့ဖြောပြပေးကြပါတယ်ရှင်။ရဲရင်အောင်ဆိုရင်လူငယ်တွေကြားမှာတော်တော်လေးရေပန်းစားတာတွေ့ရပါတယ်။ဒါကြောင့်မို့ရဲရင်အောင်တည်ဆူထားတဲ့တခြင်းလေးနဲ့ဖြောပြပေးကြပါရစေ။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေးတပြားလေးကဖြစ်ပါတယ်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါပေမဲ့ဒီနောက်ဆုံးထွက်တဲ့ဒေးတပြားလေးကအသက်သွင်းပေးပါဆိုတဲ့တခြင်းလေးကိုတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
တွေကောင်းပြောင်းပြစ်ချင်တယ်ဖြစ်နိုင်ခဲ့ရဲ့ရာရာကိုလေးရောက်ဆိုပြစ်ချင်တယ်ခွင့်ပြုပေးရင်မင်းနေတော့ဒီမှာပါရာရာကိုမင်းနဲ့ပဲတော့မှငမနိုင်ရှင်ခဲ့ပါဘူးနေလက်ခွဲဖို့ပဲတည်တာပါရာရာကိုမြဲတမ်းတစ်ပတ်သက်တွေနဲ့နေလေးမစားနာပေးဘူးညောင်လေးချက်တွေအားလုံးလေးတဲ့တွင်သွားပြီညင်ပြောနေလားခုနေပြောခဲ့တဲ့စကားကြောင့်ငါစိတ်သွင်းသွားပြီငါမယုံနိုင်သေးဘူးနေမလဲခင်ထားသူပါမဘွားမယူတော့တဲ့မေးချက်တို့ခုဆိုခွင့်ပေးပါလားအချက်ကိုကိုဝဲထားသူပါရာရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းပါ
ရဲရင်အောင်ပြဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဒီနေ့အမလက်တောင်ထင်းကလူတွေမြင်လဲ။ချိန်မေးလို့တိတ်ဆိတ်စွမ်းမုန်နေမှာ။ဒုနီယာတွေကွာဝဲလို့နေပါစေကွယ်။ဒီလေးပဲမင်းတယောက်သာလို့နေတာ။မင်းမေအရာရာအားလုံးဆုံးမို့You thought that me chit to cool so quen pe ba la A chit go go wet ta du ba Ya ya go me the ball time me Nga bo wa go a that twin ba Oh, 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 oh.
ရေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနက်ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ပြည်သူတွေကိုလှုပ်ချင်သလိုလှုပ်တဲ့ဥပဒေမဲ့ပြုကျင့်မှုတွေခေကုံတော့မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
မလာတရနေ့ကပြည်တော်စုလွတ်တော်ဟာနိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကြမ်းဆိုတာကိုအတည်ပြုပေးခဲ့ပါတယ်။ဒီဥပဒေဟာအလွန်ထူးခြားပြီးမြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံတစ်နိုင်ငံအဖြစ်ခေါ်ဆိုသတ်မှတ်နိုင်အောင်တည်ထေခံပေးမယ့်ဥပဒေတရားလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတည်ဆဲဥပဒေပေါင်းရာနဲ့ချီရှိနေပါတယ်။အာလိုနီဘာလောက်ဟာအစိုးရနဲ့အာဏာပိုင်တွေကိုကာကွယ်ပေးတာပြည်သူလူထုကိုဟိုဟာမလုပ်နဲ့ဒီဟာမလုပ်နဲ့လုပ်ရင်ဒီလိုပြစ်ဒဏ်တွေစီရင်တာခံရမယ်ဆိုတဲ့သဘောပြထန်းထားတဲ့ဥပဒေတွေကြီးပါပဲလွတ်တော်မှာအတည်ပြုလိုက်ပြီးမကြာခင်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော့မယ့်အခုဥပဒေကတော့အရင်အရင်ကရှင်းနေနေပြီးသားဥပဒေတွေနဲ့ခြားနာပြီးပြည်သူတွေကိုအကာအကွယ်ပေးမဲ့ဥပဒေဖြစ်သလိုတက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဥပဒေပါပြထန်းချက်ကိုမလိုက်နိုင်ရင်ပြက်ကွက်ရင်ထောင်ဘလောက်ချမယ်ငွေတန်ဘလောက်ဆောင်ရမယ်ဆိုပြီးပြထန်းပေးထားတဲ့ဥပဒေမျိုးဖြစ်လို့ပါပဲဒီဥပဒေဘယ်လိုမျိုးလဲဥပဒေအတည်ဖြစ်လာအောင်လွတ်တော်တဲ့ဘယ်လိုစူးစမ်းခဲ့ကြရသလဲမူလဥပဒေကြမ်းနဲ့အခုအတည်ပြုလိုက်တဲ့ဥပဒေကြားဘာတွေကွာခြားသွားတယ်လဲဒီဥပဒေဘလို့အကျိုးသက်ရောက်စေနိုင်တယ်လဲဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်အတီးပြုတ်ပြီးဥပဒေထဲမှာအခုလိုအချက်လက်တွေပါပါတယ်အခန်း3တက်ဆိုင်ရာဝင်ကြီးဌာန၏တာဝန်များခေါင်းစဉ်အောက်မှာပုံမှန်5တက်ဆိုင်ရာဝင်ကြီးဌာနနှင့်တာဝန်ရှိသူများသည်ကာကြီးတီစဲဥပဒေနှင့်အညီမှတပါညီသူကိုမှလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုဖြစ်စေနစ်နာဆုံးရှုံးမှုမရှိစေရန်ညီသူကိုမဆိုကာကွယ်ပေးရမည်။ကာကွယ်ပုဂ္ဂိုလ်တဦးဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းသို့တည်ဆဲဥပဒေတရက်အရာဝင်ရောက်ရှာဖွေခြင်းတင်ဆက်ခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းပြုလုပ်လိုလျင်တက်ဆိုင်ရာရက်ကွက်သို့မဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးမှုဖြစ်စေယာအိမ်မှုသို့မဟုတ်ဆဲအိမ်မှုဖြစ်စေအနည်းဆုံးတက်သေးနှစ်ဦးနှင့်အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်တားမြစ်ချက်များအခန်းမှာတော့ပုံမှခွန်ညီသူမှတည်ဆဲဥပဒေတရရဲ့အရာခွင့်ပြုသည့်ကိစ္စမှာတပါစီရင်ပိုင်ခွင့်ရှိသောတရားရုံး၏ခွင့်ပြုချက်မရှိဘဲညီသူကိုမှ24နာရီထက်ကျော်လွန်၍ချုပ်နှောင်ထားခြင်းမပြုရပုံမှရှိညီသူမြတည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေကာကြီးနိုင်ငံသားတဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းဝင်ရောက်ရှာဖွေခြင်းတင်ဆက်ခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းမပြုရခါခွေနိုင်ငံသားတဦး၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုံတိတ်ခါထိခိုက်စေသောနောက်ရောင်ခံစောင့်ကြည့်ခြင်းစုံတောက်ခြင်းနှင့်စုံစမ်းခြင်းမပြုရ။ကငယ်ပုဂ္ဂိုလ်တဦးနှင့်တဦးကြားဆက်သွယ်ရေးကရိယာတမျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုလို့ရအစရှိသဖြင့်ပြထန်းထားပါ
ဒီပြထန်းချက်တွေကိုမလိုက်နိုင်ရင်ရဲဒါမှမဟုတ်ဝင်းဌာနတာဝန်ရှိသူတွေကိုထောင်ဒဏ်6လကနေ3နှစ်အထိအပြင်ငွေဒဏ်ပါချမှတ်နိုင်တယ်ဆိုပြီးဖော်ပြထားပါတယ်ပုံမှန်ကိုမှာတော့ပြည်သူတွေအနေနဲ့အဲ့လိုပြုမှုခံရတယ်လို့ရဲတပ်ဖွဲ့ကိုသွားတိုင်ရင်ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်154နဲ့အညီချက်ချင်းအရေးယူဆောင်ရမယ်လို့ဖော်ပြထားပြီးမလိုက်နာစစ်ဆေးအပြစ်ရှိကြောင်တွေးရှိရင်အဲ့ဒီရဲတပ်ဖွဲ့စခန်းမှုကိုထောင်တစ်နှစ်ကနေ9နှစ်အထိချနိုင်တဲ့အပြင်ငွေဒဏ်ပါချနိုင်တယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ်
ဒီဥပဒေနဲ့ပတ်သက်ပြီးလွှတ်တော်ရင်းမှာအခြေတည်အများကြီးဆွေးနွေးခဲ့ကြပါသေးတယ်။အထူးသဖြင့်ပြည်သူတွေကိုအခုလိုဥပဒေပြဋ္ဌာန်းပြီးအကာအကွယ်ပေးလိုက်ရင်လုံခြုံရေးဆိုင်ရာပြဿနာရှိလာနိုင်တယ်ဆိုပြီးမေးခွန်းထုတ်မှုဖြစ်ပါတယ်။ဥပမာလုံခြုံရေးအရာလိုအပ်ရင်နောက်ရောက်ခံလိုက်ကြည့်မယ်။လိုအပ်ရင်တယ်လီဖုန်းဆက်သွယ်ရေးဆိုင်ရာအချက်လက်တွေကိုတောင်းယူမယ်။ကြားဖြတ်နားထောင်မယ်စတဲ့အချက်တွေမှာဖြစ်ပါတယ်။အဲ့ဒီအတွက် NLD ဘက်ကနေပုံမှန်ရှိမှညီသူမြ
ီဇယ်ဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝေရန်တစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေဆိုတဲ့စကားရက်ထပ်ပြီးဖြည့်သွင်းအတည်ပြုခဲ့တာတွေ့ရပါတယ်အတိတ်ဘယ်ကတော့ဥပဒေနဲ့အညီဆိုရင်ဒါတွေလုပ်လို့ရတယ်ဥပဒေမဲ့တွေမလုပ်ကြနဲ့ဆိုတဲ့သဘောပါပဲအထူးခြားဆုံးကတော့ဒီပြဋ္ဌာန်းချက်ပါပုံမှန်တွေနဲ့ပတ်သက်ပြီးကျူးလွန်ခံရတယ်လို့ထင်တဲ့ပြည်သူတွေကတိုင်ကြားလာရင်ဝင်ကြီးဌာနဟာရပ်ပေါင်း30အတွင်းအကြောင်းပြန်ကြားရမယ်ဆိုတာပဲဖြစ်ပါတယ်ပို့ပြီးအဓိကကြတာက yes ခန့်ကိုသွားတိုင်ရင်သွားပြီးသတင်းပေးရင် yes ခန့်မှုဟာပုံမှန်154နဲ့အညီအမှုဖွင့်ရေးယူဆောင်ရွက်ပေးရမယ်အဲ့ဒါကိုအကြောင်းမဲ့ပြက်ကွက်ရင်ထောင်တစ်နှစ်ကနေ5နှစ်အထိချခံရမယ်ဆိုတာပါပဲ
။ခြုံပြီးပြောရရင်တော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်လက်ထက်မှာအခုလိုဒီမိုကရေစီဆန်တဲ့ဥပဒေမျိုးပြဋ္ဌာန်းနိုင်ခဲ့တာဖြစ်လို့ပြည်သူတွေအတွက်အများကြီးအကျိုးရှိစေမှာဖြစ်ပါတယ်။အရင်ခေတ်ဟောင်းတုန်းကလိုအာဏာပိုင်တွေဟာပြည်သူတွေရဲ့နေအိမ်တကားတွေကိုရိုက်ချိုးဝင်ကျင်သလိုဝင်မယ်ဖမ်းကျင်သလိုဖမ်းမယ်ခဏဆိုပြီးခေါ်သွားကျင်ခေါ်သွားမယ်နှိပ်စက်ကျင်နှိပ်စက်မယ်တယ်လီဖုန်းတွေကြားဖြတ်နားထောင်ကျင်တိုင်းနားထောင်မယ်စတာတွေလုပ်လို့ရတဲ့ခေတ်ကုံတော့မယ်ဆိုတဲ့သဘောလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီဥပဒေအတွက်တပ်မတော်ကထိန်းချုပ်ထားတဲ့ပြည်ထောင်စုဝန်ကြီးဌာနကနှီးဥပဒေရေးဆွဲရမှာဖြစ်လို့ဥပဒေအသက်ဘလောက်ဝင်မယ်ပြည်သူလူထုအနေနဲ့တရားဥပဒေရဲ့အကာအကွယ်အစောက်အရှောက်ဘလောက်ရတယ်ဆိုတာဆက်ပြီးစောင့်ကြည့်ရအောင်မှာဖြစ်ကြောင်းပ
ါဥစည်းသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်တယ်လို့ VOA website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်ရှင်။အခုနောက်ဆုံးကြက်နေသေးတဲ့ကဘာတလွားထူးခြားစံပြသတင်းလွှာတွေကိုတော့ကိုငိမ့်ချန်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ရှင
်။ဘရာဇီးနိုင်ငံ Rio de Janeiro မြို့မှာဘရာဇီးစံပါအကကြောင်းတွေပါဝင်ရှင်ပြန်ကြတဲ့ကာနီဗယ်ပွဲတော်ကြီးတစ်ခုကိုတုံရက်တာကျင်းပကြပါရယ်။ပါဝင်တဲ့အကအကြောင်းတွေဟာရိုးရာပုံမြင်တွေကိုအကတွေတချင်းတွေနဲ့ပုံဖော်ကြရတာဖြစ်ပြီးတော့အနည်းဆုံးအလပြရင်6စီးလောက်အသုံးပြုပါရယ်။အနိုင်ရရှိတဲ့သူဟာဆူဖလားကြီးကိုကင်မြောက်နိုင်မှာဖြစ်တယ်လို့ပါတီအကြီးအကျယ်ကျင်းပပြီးတော့တစ်နှစ်လုံးအနိုင်ရတဲ့အကြောင်းကိုကြွားနိုင်မှာပါ။အခုလိုကာနီဗယ်ပွဲတော်ကြီးဟာဆန်ဘာဒရုံးနေရာကိုဥတီသွားကြတာဖြစ်ပြီးကြီးစုသူပေါင်း9000ကျော်နဲ့ရုပ်မြင်သံကြားကနေကြီးစုတဲ့သူကတန်းနဲ့ချီပြီးရှိပါရယ်ဒီနေ့ကျင်းပတဲ့ပွဲမှာတော့မတော်တဆဖြစ်ရက်နှစ်ခုရှိခဲ့ပြီးလူအနည်းဆုံး30လောက်ထိခိုက်ဒဏ်ရာတွေရခဲ့ကြပါရယ်ကားပြတဲ့ကားပေါ်ကဆင်ပြူကျတဲ့ဖြစ်ရက်အပါအဝင်ဘေးကရက်ကြည့်နေတဲ့သူတွေကိုကားနဲ့ဝင်တိုက်မိတာလည်းဖြစ်ခဲ့ပါရယ်ဘရာဇီးနိုင်ငံကဆန်ဘာစီတန်းလက်လယ်ပွဲတွေနဲ့လမ်းပေါ်ကကားပွဲတွေကို Blue Cross လို့ခေါ်ကြပြီးတော့ထောင်ထောင်ချီတဲ့လူတွေဟာလမ်းပေါ်မှာပဲပျော်ပျော်ရွှင်ရွှင်ကာကွယ်စားတောက်ကြပါရယ်အဲ့ဒီအတွက်ကြောင့်လဲနိုင်ငံတကာကခီးသွွားဧည့်သည်တွေတန်းနဲ့ချီလာရောက်လဲပက်ကြပြီးတော့စီးပွားရေးအတွက်လဲလိုအပ်တဲ့ဒေါ်လာတန်းပေါင်းများစွာကိုရရှိစေတာပါရှင်
ပင်နိုင်ငံကနေရီကျွန်းပေါ်မှာလဲ Los Indianos ဆိုတဲ့ကာနီဗယ်ပွဲတော်ကိုလဲဆင်နွှဲခဲ့ကြပါတယ်ဒီပွဲတော်မှာဆင်နွှဲတဲ့သူတွေကအင်ကြီးအဖြူဘောင်းမီအဖြူတွေကိုဝတ်ဆင်ထားကြတာဖြစ်ပြီးတော့ပေါင်နာအဖြူရောင်တွေလဲအချင်းချင်းဖြန့်ပတ်ကြတာပါ Days of the Indians ထာနေ Indian နေတဲ့ပွဲတော်နေလို့အဓိပ္ပာယ်ရတဲ့ဒီပွဲတော်ဟာကနေရီကျွန်းကနေ Latin America နိုင်ငံတွေကိုရွှေ့ပြောင်းပြီးပြန်လာတဲ့အခါမှာတော့ကျွဲဝချမ်းသာလာတဲ့အထိတ်အမှတ်နဲ့ဆင်နွှဲကြတာလည်းဖြစ်ပါတယ်နောက်ထပ်နာမည်ကြီးလူသိများတဲ့ကာနီဗယ်ပွဲတစ်ခုကတော့စပိန်နိုင်ငံအနောက်တောင်ဘက်ကမ်းခြေမြို့လေးဖြစ်တဲ့ကန်ဒစ်မှာကျင်းပတဲ့ပွဲဖြစ်ပါတယ်။ဒီမြို့မှာကျင်းပတဲ့ပွဲကတော့ဥရောပတစ်ခွင်မှာအကြီးအကျယ်ဆုံးလို့သတ်မှတ်ကြပါတယ်။ဆယ်ရက်ကြာကျင်းပပြီးတော့စနေတနင်္ဂနွေပိတ်ရက်နှစ်ပတ်ပါဝင်တဲ့ပွဲမှာနိုင်ငံတကာခီးသွွားဧည့်သည်တွေလည်းအများကြီးလာရောက်ကြတဲ့အတွက်ဟိုတယ်အခန်းတွေကိုလည်းလာပေါင်းများစွာကြိုတင်မှာကြားထားရပါတယ်။
ဒီအမှုပညာပြလိုက်မှာအမှုပညာရှင်အစ်ဘရာဟန်ပွင့်ချီပဲတယောက်တန်ချိန်12တန်လေးတဲ့ကြောက်တုံးကြီးရဲ့အလဲကြောက်တုံးထဲမှာတပတ်ကြာဝင်ထိုင်ပြီးတဲ့နောက်ပြန်ထွက်လာခဲ့ပါပြီ။ပြီးခဲ့တဲ့သတင်းပတ်သူဝင်ထိုင်တဲ့အချိန်မှာဘယ်လိုအခြေအနေရှိသလဲဆိုတာကို AFP ကမေးမြန်းတဲ့အခါမှာတော့သူဟာလူတွေရဲ့အာရုံစိုက်ခံရမှုဘယ်လိုလုပ်ရမလဲဆိုတာအမြဲကြံစည်နေခဲ့တယ်လို့ပြောပါတယ်။ကြောက်တုံးနှစ်တုံးကိုအလဲကထက်ချမ်းခွဲလိုက်ပြီးတော့အထဲကလူပုံစံလှုပ်ထားတဲ့နေရာမှာဝင်ထိုင်နေတာပါ။အထဲမှာတော့ရေအစားအစာနဲ့အသားကြောင့်အနေငယ်ထားလို့ရတဲ့နေရာလေးလည်းရှိပါတယ်။လာကြည့်တဲ့သူတွေဟာကြောက်တုံးနှချမ်းကွဲလေးကနေသူ့ကိုလှမ်းပြီးတော့စကားပြောကြပါတယ်။ကြပြားတွေလက်ဖက်ပြတဲ့သူတွေရှိတယ်လို့သူတို့ရဲ့အိမ်မက်တွေ၆ချားစရာကိစ္စတွေကိုလာပြီးတော့ပြောကြတဲ့သူတွေလည်းရှိပါတယ်။
သူ့ရဲ့အညစ်အကြေးတွေကိုလည်းဘေးပတ်ဝန်းကျင်မှာထားရတယ်လို့ကျင်ငယ်ကလည်းရေးတန့်မှုထဲမှာဆွံ့ရတာပါ။နာယီလည်းပတ်မလာတဲ့အတွက်ဘယ်အချိန်ရောက်နေပြီလဲဆိုတာမပြောနိုင်တယ်လို့အိတ်ဖို့အတွက်လည်းအရန်ခက်ခဲတယ်လို့ပြောပါရယ်။
ရုရှားနိုင်ငံမော်စကိုမြို့အနီးကလူဘာစကီဒေတာမှာရေခဲပြင်စကိတ်စီးပြီးတော့သပွဲတင်တန်းနှင်ရိုက်ခဲ့ကြပါတယ်။ရေခဲပြင်ပေါ်မှာချောနေတဲ့အတွက်စကိတ်စီးရတာခက်ခဲသလိုပင်ပေါင်လုံးလေးနောက်ကိုလိုက်ရိုက်ရတဲ့ကိစ္စကလည်းအင်မတန်ခက်ခဲတာပါ။အေးလွန်းလှတဲ့ရာသီမှာကျင်းပခဲ့တာဖြစ်ပြီးနှင်းတွေကလည်းတဖွဲ့ဖွဲ့ကျနေခဲ့ပါတယ
်။ကဘာတလွားထူးခြားစံပြသတင်းပတ်စင်ကဏ္ဍကိုနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOA Internet စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်လို့ရသလိုမနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်၊နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့လည်းထုတ်လွှင့်ပေးပါရယ်။ VOA Internet စာမျက်နှာကတော့ bamis.voanews.com ဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်။နေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။အခုတရင်အစီအစဉ်အဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြင်ညာပေးပါဦးမယ်ရှင်။
နယူးယောက်မြို့မှာရှိတဲ့ Trump Tower ကတယ်လီဖုန်းတွေကိုရွေးကောက်ပွဲမတိုင်ခင်တလလောက်လို့မှာသမ္မတဟောင်း Barack Obama ကခိုးပြီးနားထောင်ခဲ့တယ်လို့စနေနေ့မှာသမ္မတ Trump ကပြောကြားချက်အတွက်သူ့ရဲ့ပြောကြားချက်ဟာမှန်ကန်ကြောင်းသက်သေပြမယ်လို့ပြောကြားလိုက်ပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးမှာဖြစ်ပြီးသူမှန်ကန်ကြောင်းတွေ့ရလိမ့်မယ်လို့သမ္မတ Trump ကပြောကြောင်းသူ့ရဲ့မိတ်ဆွေ Christopher Rudy ကပြောပါတယ်အမျိုးသားထောင်နိုင်အကြီးကဲဟောင်း James Clapper ကတော့အဲ့ဒီအချိန်ကသမ္မတလောင်းဖြစ်တဲ့ရွေးကောက်ခံထားရသူဖြစ်စေသူ့ရွေးကောက်ပွဲစီရင်ရေးအဖွဲ့ကိုဖြစ်စေဒီအဖွဲ့တွေကအဖွဲ့ဝင်တစုံတစ်ယောက်ကိုဖြစ်စေသူ့ရဲ့တယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုခိုးနှောက်ထောင်လာတခုမှမရှိဘူးလို့ပြောပါတယ်American ပြည်တော်စုပြည်ဝင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သက်တဲ့သမ္မတရဲ့အမိန့်ကြေညာချက်အသစ်ကိုသမ္မတ Donald Trump ကတနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ရပါတယ်။အရင်ကထုတ်ပြန်ခဲ့တဲ့ Trump အစိုးရအဖွဲ့အမိန့်ကိုပြည်တော်စုတရားရုံးတရုံးကနေဟန်တာပိတ်ဆို့ကြတာဖြစ်ပါတယ်။မူလကထုတ်ပြန်ခဲ့တဲ့ယာယီပြည်ဝင်ခွင့်ကန့်သက်ချက်ထဲမှာ American ကိုရွှေ့ပြောင်းအခြေချနေထိုင်ကြမယ်ဒုက္ခသည်တွေနဲ့ Muslim အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေပါပေမဲ့အခုအစ်စ်ထုတ်ပြန်ချက်ထဲမှာတော့ Iran နိုင်ငံမပါဝင်တော့ဘူးလို့သတင်းတွေမှာရေးသားဖော်ပြနေပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအခမ်းကဏ္ဍကိုမြှင့်တင်ပေးနိုင်မှုနိုင်ငံတော်၏တိုင်ပင်ခံအဖွဲ့ကဒေါန်ဆန်းစုကြည်ကိုရင်းပါဝင်လှုပ်ဆောင်နေပြီးဒီကနေ့မတ်လ6ရက်တနင်္လာနေ့ကနေလာမယ့်တနင်္လာနေ့မတ်လ7ရက်နေ့အထိရသက်ဘတ်ကိုအမျိုးသမီးများရသက်ဘတ်ဖြစ်နေတတ်မှတ်ကျင်းပသွားမှာဖြစ်ပါတယ်။ဂျပန်ဘုရင်အကီဟီရိုဟာကွယ်လွန်အိဆာရောက်တော့တဲ့ထိုင်းပြည်ကြီးဘူမီဖွန်အဗ်ဒူရာတက်ကိုတနင်္လာနေ့မှာတွားရောက်ဂါရိုဝပြုခဲ့ပါတယ်။ဂျပန်ဖျံတရုတ်နိုင်ငံနဲ့မြေချက်တွင်မှုဆန့်ကျင်ထောက်ခံမှုရဖို့ကြိုးပမ်းတဲ့အနေနဲ့ဗီယက်နမ်နိုင်ငံကိုတရင်သက်ပတ်ကြတွားရောက်လဲပတ်ခဲ့ပြီးထိုင်းနိုင်ငံကိုတွားရောက်တာဖြစ်ပါတယ်
။မလ6ရက် VOA American တန်ရဲ့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ကင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.